ထိုင်းမြန်မာနယ်စပ်ရွှေတရိတ်ကန်ဒေသကလာတဲ့စိတ်ကြွစီပြာ73တန်းကျော်နဲ့အိုက်စ်မူရစီဝါရီပင်ပြူတွေကိုတရက်ပိုင်းတွင်မှာပဲထိုင်းမြန်မာနယ်စပ်ချင်းရံပြည်နယ်နဲ့ထိုင်းနိုင်ငံအတွင်းပိုင်းအယုဒ္ဓယာပြည်နယ်တွေမှာမူရခိုင်ဝင်စဲဥကျော်နဲ့တူဖမ်းမိခဲ့ပါတယ်ဒီသတင်းကိုကျွန်မမအေးမှာကပြောပြပေးမှာပါထိုင်းနိုင်ငံမူရနေနေပြူတို့ကနေတောက်ကြနေကသတင်းစာရှင်းလင်းပွဲပြုလုပ ဘေးမြူ184ကီလိုနဲ့မူရီခိုင်ဝင်9ဦးကိုဖမ်းမိခဲ့ကြောင်းထုတ်ပြန်သွားပါတယ်။တစ်ဆက်တည်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်အမှတ်9ဒေသရဲဘော်ချုပ်ပကြော့ဝုံဆွတ်ကစက်တင်ဘာလ10ရက်နေ့မှာပဲထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ဝင်ပါပေါက်နယ်ဇက်ကနေဝင်ရောက်လာတဲ့ကိုသုံးလုံးအမတ်တစိမ့်စိတ်ကြွသေးပြ96သိန်းပါကုန်တင်ရင်ငယ်နဲ့အတူရှင်းစင်နောက်ဆင်လိုက်လာတဲ့ကားလေးစီးကိုအမှတ်9ဒေသရဲတပ်ဖွဲ့ဝင်တွေကနောက်ကနေဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးပြောသွားတာပါစိတ်ကြွစီပြား၆သန်းနီးပါးရှိတဲ့အိတ်30တင်လာတဲ့ကုန်တင်ကားငယ်ဝင်ရောက်လာမဲ့တရင်ကိုကြိုတင်တရင်ရထားတဲ့အတွက်ရဲတပ်ဖွဲ့ဝင်တွေဟာမူရစီဝါတွေနဲ့အတူမူရခိုင်ဝင်၅ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။မူရခိုင်ဝင်တွေဟာထိုင်းတောင်ပေါ်သာလက်မှတ်ကိုင်ဆောင်ထားတဲ့မူရတရားခံပြေးပြေးဝရမ်းထုတ်ထားသူဘွန်ချိုင်းဆယ်မူဆိုသူဦးဆောင်တဲ့အဖွဲ့ကဖြစ်တယ်လို့လည်းထုတ်ပေါ်ပြောဆိုသွားပါတယ်။မူရီကုံတဲ့ဘုံချိုင်းကအိနီးချင်းနယ်ဇက်ကနေမူရီစေဝါတွေကိုပို့ဆောင်ပေးနေတာကိုသူ့အဖွဲ့ဝင်တွေကလက်ခံပြီးထိုင်းနိုင်ငံချင်းရိုင်ကနေထိုင်းနိုင်ငံအတွင်ပိုင်းအယုဒ္ဓယာပြည်နယ်ထိပို့ပေးဖို့စီစဉ်ထားတာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကသတင်းထုတ်ပြန်သွားပါတယ်။ဒီအပိုင်းမှာပဲဖမ်းမိတဲ့မူရီစေဝါတွေကတော့ကာလတန်ဖိုးဘန့်ငွေတန်ပေါင်း2500ကျော်တန်ဖိုးရှိပါတယ်။ရွှေတရီကန်ဒေတာကမူရီမှာကိုကိုင်းနေဟာစိတ်ကြွစီမူရစည်းဝါတွေကိုအရင်ကတည်းပို့ထုတ်လုပ်နေပြီးထိုင်းဘက်ကိုအလုံးရင်တယ်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစည်းဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်စမ်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသတွေမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစည်းဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။